ဖိလစ်ပိုင်နိုင်ငံမှာ IS စစ်သွေးချအဖွဲ့တွေနဲ့ဆက်ဆက်မှုရှိတဲ့သူတွေမေလာတုန်းကတင်ထားခဲ့တဲ့နိုင်ငံတောင်ပိုင်းကမာရာဝီမြို့ကိုအောင်အောင်မြင်မြင်ပြန်ပြီးတော့တင်ပိုက်လိုက်နိုင်ပြီလို့ဖိလစ်ပိုင်သမ္မတရော့ဒရီဂိုဒူတာတေကမနေ့တုန်းကပဲကြေညာခဲ့ပါတယ်။အချိန်၅လလောက်ကြာတဲ့အဲ့ဒီနေရာပြန်လဲတင်ပိုက်ရေးမှာလူပေါင်းတစ်ထောင်ကျော်သေဆုံးခဲ့ရပြီးတော့ထောင်နဲ့ချီတဲ့သူတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတာပါ။သမ္မတဒူတာတေဟာမာရာဝီမြို့မှာဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့တခြားရာရှိတွေနဲ့အတူမနေ့တုန်းကမိန့်ခွန်းပြောခဲ့တာပါ။အကြမ်းဖက်စစ်သွေးကြွတွေနဲ့တိုက်ခိုက်ခဲ့ကြရတဲ့မာရဝီဒေသကံလုံခြုံရေးတပ်ဖွဲ့ဝင်တွေကိုလည်းသမ္မတဒူတာတေကဂုဏ်ပြုချီးကျူးခဲ့ပါတယ်။ဒါပေမဲ့လည်းမာရဝီဒေသမှာလက်နက်ကင်အုပ်စုတွေ30လောက်ရှိနေတုံးပဲလို့ဖိလစ်ပိုင်တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ရပ်ပေါင်း148ရဲ့ကြားတဲ့မာရဝီမြို့ပြန်လည်ထိန်းချုပ်ရေးကြိုးပမ်းမှုမှာဒေသကံပြည်သူပေါင်း 4,600 ကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပါတယ်။သေဆုံးခဲ့သူ 1,000 ကျော်ထဲမှာတော့အစွန်းရောက်အဖွဲ့ဝင် 800 ကျော်နဲ့အစိုးရတပ်ဖွဲ့နဲ့ရဲတပ်ဖွဲ့ဝင် 160 လောက်ပါဝင်ပါတယ်။အရှိတောင်အရှမှာရှိတဲ့ကျန်းဖွဲ့ဖွဲ့နှစ်ခုတည်းကခေါင်းဆောင်တို့ဦးဖြစ်ကြတဲ့အိုမာခီယမ်မူတေးနဲ့အစ်စလီယန်ဟပီလီယန်တို့ကိုအသေးဖမ်းဆီးရခဲ့ပြီးတဲ့နောက်တည့်ရက်မှာပဲသမ္မတဒူတာတေးကမာရဝီမြို့အောင်မြင်မှုကိုကြေညာခဲ့တာပါ။